ကမ္ဘာပေါ်မှာလက်ရှိဖြစ်ပေါ်နေတဲ့ဥရုယာသည့်အပြောင်းအလဲနဲ့သဘာဝဝန်းကျင်ဆိုင်ရာအစိုးရတွေရဲ့ဆုံးဖြတ်ချက်အခြေအနေတချို့ကိုတင်ပြရရင်တော့ဗြိတိန်နိုင်ငံတောင်ပိုင်းကမ်းရိုးတန်းကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့ဗယ်လာမုန်တိုင်းကြောင့်ကမ်းခြေမှာရှိတဲ့ New Haven မြို့ပြတိုက်ကိုလှိုင်းလုံးကြီးတွေဝါမျိုခဲ့တယ်လို့လီယောမိုးပါကြီးခဲ့ပြီးဗြိတိန်မှာရောပြင်သစ်နိုင်ငံအနောက်ဘက်ကမ်းခြေမှာပါထောင်နဲ့ချီတဲ့အိမ်တွေလျှက်စင်ပြီးပြတ်တောက်သွားခဲ့ပါတယ်လေတိုက်နှုံးကတနင်္ဂနွေ120ကီလိုမီတာနှုန်းရှိခဲ့ပါတယ်။အမေရိကန်နိုင်ငံမှာတော့သမ္မတထရန့်အစိုးရက1983ခုနှစ်အမေရိကန်ပြည်နယ်48ခုမှာပြဋ္ဌာန်းခဲ့တဲ့ ESA ခေါ်ကာကွယ်ထိန်းသိမ်းရမယ့်သရဝါမျိုးစိတ်စီးရင်တဲ့ကနေမိခိုးရောင်ဝင်ပလွေရှားပါးခွေးတွေကိုဆက်ပြီးမထည့်သွင်းတော့ဖို့ပြည့်ပြတ်လိုက်တဲ့ဆုံးဖြတ်ချက်ဟာဒါမဲ့ဇန်နဝါရီလကစလို့အကျိုးတက်ရောက်တော့မှာဖြစ်ပါတယ်။ဒါကြောင့်အဲ့ဒီပြည်နယ်48ပြည်နယ်မှာရှိတဲ့မိခိုးရောင်ဝင်ပလွေအကောင်ကြီး6000ဝန်းကျင်ရဲ့ကံကြမ္မာအတွက်တဘာဝပအဝန်းကျင်နဲ့တရိတ်ဆန်ချင့်မြတ်နိုးသူတွေကစိုးရိမ်နေကြပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့2021ခုနှစ်ကစပြီးတကမ္ဘာလုံးကနေတင်ပို့လာတဲ့ခြေဖြတ်ဖို့မလွယ်တဲ့စွန့်ပစ်အမိုက်တွေတင်သွင်းမှုအလုံးကိုပိတ်ပင်တော့မှာဖြစ်တယ်လို့တရုတ်အောက်ခွန်ဌာနတရုတ်ဂေဟဗီရစနစ်နဲ့တဘာဝဝန်းကျင်ဆိုင်ရာဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ကဆိုပါတယ်။တရုတ်နိုင်ငံဟာအဲ့ဒီလိုစွန့်ပစ်အမိုက်တွေကိုတနည်းတဖုံပြန်သုံးဖို့အရင်တုန်းကတင်သွင်းမှုလုပ်ခဲ့ရကသဘာဝဝန်းကျင်ကိုထိခိုက်လာတဲ့အတွက်ဒါကိုကန့်သတ်ဖို့အချိန်အတော်ကြာစူးစမ်းခဲ့တာပဲဖြစ်ပါတယ်ခင်ဗျာ